ထောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့နှစ်စဉ်ပူးရဲစီးအလင်းချင်းမှုတွေကိုမြောက်ကိုရီးယားအစိုးရဘက်ကတားမြစ်နေတဲ့ကြားကပဲစတင်လိုက်ပြီဖြစ်ပါတယ်။ဒီစီးအလင်းချင်းမှုတွေဟာသူတို့နိုင်ငံကိုကျူးကျော်ဖို့လေ့ကျင့်တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုနေတာပါ။ Key Resolve နဲ့ Full Eagle လို့နာမည်ပေးထားတဲ့ပူးရဲစီးအလင်းချင်းမှုတွေကိုတနင်္လာနေ့မှာစတင်လိုက်တာဖြစ်ပြီးတော့ဒီစီးအလင်းချင်းမှုတွေဆက်လုပ်နေမယ်ဆိုရင်တောင်နဲ့မြောက်နှစ်နိုင်ငံအကြားသဘောတူထားတဲ့မိသားစုပြန်လည်ပေါင်းစည်းရေးအစီအစဉ်တွေကိုရက်ဆိုင်ပြစ်မယ်လို့မြောက်ကိုရီးယားဘက်ကအကြိမ်ကြိမ်သတိပြောပေးပြောဆိုနေတဲ့ကြားကပဲအခုလိုမျိုးစတင်လိုက်တာပါ Key Resolve လို့နာမည်ပေးထားတဲ့စီးရေးလေ့ကျင့်မှုကတော့တပတ်တာကြာမြင့်တာဖြစ်ပြီးတော့ဒီကွန်ပျူတာထိန်းချုပ်စနစ်နဲ့အဓိကလေ့ကျင့်တာဖြစ်ပါတယ် For Eagle လေ့ကျင့်မှုကတော့သတင်းပတ်၈ပတ်အထိကြာမှာဖြစ်ပြီးကြီးရေလေစီးရေးလေ့ကျင့်မှုသင်တန်းမျိုးစုံပါဝင်မှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာအမေရိကန်တပ်ဖွဲ့အင်အား 28,000 လောက်ရှိနေပြီးတော့ဒီတောင်ကိုရီးယားပေါ်မှာမြောက်ကိုရီးယားရဲ့ရန်ဆောင်မှုတွေကိုဟန့်တားနိုင်အောင်ကူညီဖို့အတွက်ရှိနေတာဖြစ်ပါတယ်ရှင်